ရခိုင်ပြည်နယ်မှာလက်နက်ကိုင်မင်းပခတ်တဲ့ကြောင့်တင်းရှောင်နေကြတဲ့ဒုက္ခတွေတွေစစ်နယ်ရဲခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြတယ်လို့စောင့်ဝင်လာချိန်မှာစောင့်နေအနေထွေတယ်လို့အကူအညီတွေလည်းလိုအပ်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးမြေပုံနဲ့ရတိတောင်မြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာဒီအပိုင်းတွင်ရိုက်ချခဲ့ခင်းတဲ့ဆောင်းတွင်းကာလအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မြေပုံမြို့နယ်ကိုင်းကြီးစစ်ဆောင်စခန်းမှာဆိုရင်လည်းစစ်နယ်ရဲခါပြက်လက်နေတာတလက်နီးပါးရှိနေပြီလို့စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
ဟုတ်ကျွန်တော်ရက်ခါချင်းတွေကတော့ပြက်နေတာတလားတော့ရှိပြီဗျ။အော်နင်းဆက်ကကြေးရွာတွေကနေပြီးတော့ကျွန်တော်ကအကူအညီတောင်းပြီးစားတောင်းနေတယ်ဗျ။ဟုတ်ကဲ့။အကူအညီလည်းမလာတော့ဘူးဗျ။ကျွန်တော်ကစိုးရစီရလည်းမရတာတစ်နှစ်လောက်ရှိပြီဗျ။အဲကျွန်တော်တောင်းရတယ်ရှိတယ်ဗျ။အာဘာမှမပြောဘူးဗျ။တို့ကပားလိုက်မြင်ဆိုပြီးတော့ကျွန်တော်ကမပေးပေးထားတာဗျ။အော်လမ်းကြောင်းကတော့လုံချုံပါလေဗျ။တို့မလာချင်လို့နေမှာပါဗျ။အော်နောက်တစ်ခဲကတော့အနှွေးထွေတွေပါတယ်တော့အကုန်လုံးလိုတယ်ဗျ။တို့ကလိုရတာကတော့အများကြီးရှိတယ်ဗျ။ဟုတ်ဆောင်းတွေလိုတယ်အနှွေးတွေလိုတယ်ပြီးရင်ဥထောက်တွေလိုတယ်အများကြီးပဲဗျ။ဟုတ်တူတူအေးပြီဗ
ျစစ်ချောင်းဦးရဲ့တောင်ကနန်းကျော်ရှိနေတဲ့ရတိတောင်မြို့နယ်မှာလဲစစ်နယ်ရဲခါအထောက်ပံ့တွေရောနေလာနေပြီဆောင်းတွင်းမှာဆောင်းတွေနေထွေတဲ့ရေးတကြီးလိုအပ်နေတယ်လို့လဲဒေါက်ခတွေကိုအကူအညီပေးနေတဲ့ဒေသခံတဦးဖြစ်တဲ့ကိုဘက်ကာကပြောပါတယ
်ဟုတ်ကျွန်တော်ဒီကျွန်တော်ရတိတောင်မြို့နယ်ဘက်မှာအခြေချမြို့ပေါ်မှာရောမြို့ပေါ်မှာရောနေမှာရောရှိတဲ့ဒီ IT ဘက်နယ်မှာနေတဲ့စစ်သေးချောင်းတွေကအဓိကတော့ဗျာဒီသူတို့မှာအနည်းကျော်နဲ့နှစ်နီးပါးလောက်ဒီအလုံးလက်မအကင်လက်မဖြစ်နေတော့ဒီသူတို့မှာမိုးရသည်ဆိုလဲမိုးရသည်အကြောင်းဟုတ်အခုဆိုဆောင်းတွင်ဖက်ကိုဝင်လာတော့ဒီသူ့မှာစစ်ပွဲကြောင့်လည်းမှာဒီကလေးလက်သက်ကြီးကြီးတွေကဟိုကဒီဘက်မှာအချမ်းများတယ်လေချမ်းပူအေးပူတွေဆိုတော့သူတို့မှာငွေကြေးလေးမလုံးမရှိဘူးအဲ့တော့ကြောင့်ပဆိုးတို့တောင်တို့ဒီအနှွေးတွေအနှွေးတွေတို့အများကြီးလိုအပ်တယ်ဗျာဟု
တ်ဒေါက်ခတဲ့3000ကျော်လောက်ရှိတဲ့မြောက်ဦးမြို့နယ်ကတင်ညိုစစ်ဆောင်စခန်းမှာလေအစိုးရကထောက်ပံ့ထားတဲ့ဆန်အိတ်600လောက်ကိုတပ်မတော်စစ်ကြောင်းကတင်စစ်သွားတာကြောင့်စစ်နယ်ရဲခါပြက်လက်နေတယ်လို့လေစခန်းတာဝန်ခံဦးဝေလာအောင်ကပြောပါတယ
်မှန်တယ်ဒီကအဲ့ဆန်အိတ်တွေမရှိလို့ပဲကျွန်တော်ရဲ့ဝေခတ်မှာဒီလောက်ဝက်တကြင်ရိတ်ခေါ်ဝေရလေလောက်ဝက်တကြင်ရိတ်ခေါ်ဝေတဲ့ခါကျတော့အဲ့ခုလက်ရှိဒီတက်ကတင်သွားတဲ့ဆန်အိတ်တွေကကျွန်တော်တို့ဒီနောက်ဒုတိယလောက်ဝက်ဆိုဝေဖုတ်ထားတဲ့ဆန်အိတ်တွေအဲ့ဆိုင်တင်မရှိတဲ့အခါကျတော့ကျွန်တော်တို့လည်းဒုက္ခတွေအများကြီးဖြစ်သွားတာပေါ့ဗျာ။စစ်ချောင်းက3355ဦးရှိတယ်။ဒီနေ့ကိုဆိုင်အိမ်က660လောက်ကုန်တာပေါ့ဗျာ။ကျွန်တော်တို့ဒီကနေဟိုဒီတက်ကနေပြင်းသွားတာပေါ့ဗျာ။တက်ကနေပြင်းသွားရတယ်ဆိုရင်အခုပြောချင်တာကအစိုးရအနေနဲ့ဒီကျွန်တော်တို့တက်ကပြင်းသွားတဲ့ဆိုင်အိမ်တွေနဲ့ပတ်သက်ပြီးဘာတစ်ခုမှအကြောင်းပြန်တာလည်းဒီလည်းမရှိဘူး။ဘာတွေလှုပ်ဆောင်နေရလဲ။ဘာတွေလှုပ်ဆောင်နေရလဲဆိုတာလည်းကျွန်တော်တို့လည်းမသိရဘူးပေါ့နော်။ဒီကတော့ကျွန်တော်တို့အနေနဲ့ဒါဟာအစိုးရထောက်ပံ့တဲ့ဆိုင်အိမ်ဖြစ်တဲ့စစ်ချောင်းပြည်သူတွေစာဖတ်ချက်ဆိုင်ချက်တဲ့အတွက်တော့တနိုင်ဆုံးကုညီလေးဖြစ်တဲ့ရှင်မှာပေါ့ဗျာ
ဆိုင်အိတ်တွေကိုတပ်မတော်ကတင်စစ်တော့တယ်ဆိုတော့ပြောဆိုရှင်းနေပတ်တယ်လို့အကြောင်းရင်းကိုသိနိုင်ဖို့တပ်မတော်ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့မရခဲ့ပါဘူးရခိုင်ပြည်နယ်သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးရရှိဦးရင်းမင်းဦးကတော့ဒုက္ခသည်စခန်းကဆိုင်အိတ်တွေကိုတင်စစ်တော့တဲ့အကြောင်းသတင်းတွေရသိရကြောင်းနဲ့တာဝန်ရှိသူတွေဖြည့်ရှင်းပေးနိုင်နေမယ်လို့မျှော်လင့်ကြောင်းပြောပါတယ
်မြောက်ဦးကဟိုပေါ့ကျွန်တော်တို့တရားဝင်စာတော့ရောက်မလာဘူးသို့တော်လည်းပဲသတင်းအနေထားမြေပြင်အနေထားတော့ဒီချက်လက်တွေကိုအခင်းဖြစ်စင်နဲ့ပတ်သက်လို့ကျွန်တော်တို့သိရတယ်သိရရင်ပဲကျွန်တော်တို့ကဒီကိစ္စကရောက်ကခရံကမလာတဲ့ခါကျကျွန်တော်တို့ဆက်ပြီးတော့တက်ဖို့ခက်နေတယ်ပေါ့အားကြောင့်မလို့ဖြစ်စင်ဖြစ်ရကိုတော့သိတယ်အဲ့ဒီဖြစ်စင်ဖြစ်ရကိုမူတည်ပြီးတော့ဒါကအဓိကတာဝန်ရှိတဲ့ဆွေအပိုင်းကနေပြီးတော့ဒီကိစ္စပေါ်မှာဒါဆောင်ရွက်ပေးမယ်လို့မျှော်လင့်ပါတယ်ပေါ့ကျွန်တော်အနေနဲ့တော့တခြားကိစ္စကတော့မရှိပါဘူးเนาะဒီတိကျတော့ကျွန်တော်တို့အနေနဲ့ဒီဟာကိုဟုတ်ထောက်ပံ့မှုထပ်ပြီးတော့ညွှန်ကြားထားတာတော့မရှိဘူ
းရခိုင်လက်နက်ကင်ဖွဲ့အေအေနဲ့တပ်မတော်ကြားနှစ်နှစ်နီးပါးကြာတိုက်ပွဲတွေကြောင်းရခိုင်ပြည်နယ်မှာနေရဆွန့်ခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခတွေ2000ကျော်ရှိနေတယ်လို့လည်းဒေသခံအကူအညီပေးရေးဖွဲ့တွေကခန့်မှန်းထားပါတယ်စစ်ရေးတင်းမာမှုတွေကြောင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမေးဆန္ဒနေမြေတော်တော်များများကိုပိတ်ဖြတ်ခဲ့ရတာပါရွေးကောက်ပွဲပြီးမှပဲမကျင်းပဖြစ်တဲ့နေရာတွေမှာပြန်ကျင်းပနိုင်မယ့်ရှင်တွေဖန်တီးပေးဖို့အေအဖွဲ့ကကန့်လန့်ခဲ့တယ်လို့တပ်မတော်ကလည်းကြိုဆိုခဲ့တာကြောင့်လက်တလော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေလည်းညင်သက်နေပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ်